စစ်ပွဲဆုံးသတ်နိုင်ရင်အဖြေရှာဖို့ဖိအားတွေပေးနေကြမှာပဲယူကရိန်းပေါ်ထောက်လိုက်ရေးသတင်းအချက်လက်တွေမျှဝေနေတာကိုဖျက်တော့လိုက်ကြောင်း American Bo ထောက်လိုက်ရေး Agency CIA နှစ်ကြိမ်မှ John Radcliffe ကဗိုလ်တော်နေမှာပြောပါတယ်ယူကရိန်းသမ္မတ Volodymyr Zelensky နဲ့ပြီးခဲ့တဲ့ပတ်ကအင်ဗီရိုမှာအခြေအတင်ဖြစ်ပြီးတဲ့နောက်အခုသတင်းပတ်အစောပိုင်းမှာသမ္မတ Donald Trump ကယူကရိန်းအတွက်စီးရဲအကူအညီတွေကိုလည်းရပ်ဆိုင်ထားတာပါဒါပေမဲ့အင်ဗီရိုဖြစ်ရတဲ့ Zelensky ကဝန်လဲကြောင်းထုတ်ပေါ်ပြောဆိုထားသလိုရုရှားနဲ့ညီညာရေးဆွေးနွေးဖို့အစဉ်သင့်ဖြစ်နေပြီလို့ပြောထားလို့ဒီလိုသတင်းအချက်လက်တွေဖျက်တောက်တာကယာယီဖြစ်ပွဲရှိရလို့ CIA အကြီးအကဲက Fox Business သတင်းဌာနကိုပြောပါတယ် CIA အကူအညီနဲ့ထောက်လိုက်ရေးသတင်းတွေဖျက်တောက်တာရပ်သွားမယ်လို့ထင်ကြောင်းသူကဆိုပါတယ်ရန်လုံတိုက်ခိုက်မှုတွေကိုယူကရိန်းနဲ့တူလက်တွဲပြီးပြန်တွန်းလှန်ရမှာဖြစ်တယ်လို့ညီညာရေးဆက်ဆက်ညှိနှိုင်းမှုတွေရှေ့တဆင့်တက်နိုင်ဖို့အတွက်လည်းပိုပြီးကောင်းမွန်တဲ့အခင်းချင်းဖန်တီးနိုင်ဖို့လက်တွဲဆောင်ရွက်သွားမယ်လို့သူကပြောပါတယ်သမ္မတထရဲ့မြို့သားလုံခြုံရေးအကြံပေးမိုက်ဝေါ့စ်ကတော့ယူကရိန်းနဲ့ထောင်လိုင်းဆိုင်ရာဆက်ဆံမှုတွေကိုပြန်လည်သုံးသပ်မယ်လို့ဗိုလ်တော်ဦးနေမှာပဲသတင်းတောက်တွေကိုပြောထားတာပါ။အချိန်နဲ့မှာပဲယူကရိန်းနဲ့ဓာတ်သတ္ထုဆိုင်ရာသဘောတူချက်တရက်ကိုလက်မှတ်ရေးထိုးဖို့နဲ့ညီညာရေးဆွေးနွေးပွဲတွေစတင်ဖို့အလင်းမှန်လှုပ်ဆောင်နေကြလဲသူကပြောပါတယ်ခင်ဗျာ။